အမှတ်ဆက်တဲ့ကိုဝန်ရှိနေလားတင်းကိုဝန်ရှိနေတဲ့အခါမှာတင်းဟာလူအများကြီးစီကအကြံဉာဏ်အများကြီးရတတ်ပါတယ်လူအ ਨੇ ချင်းသာကိုဝန်လွယ်နေစဉ်အတော်တွင်းနဲ့မိဖွားပြီးနောက်ပိုင်းမှာဖြစ်တတ်တဲ့စီးနဲ့ဝန်းချုပ်ထိန်နိုင်မှုဆိုင်ရာပြဿနာတွေအကြောင်းကိုစဉ်းစားတွေးတော့ကြပါတယ်ကျွန်ုပ်မှာဒုက္ခရှိမရှိကျွန်ုပ်ဘယ်လိုသိမလဲတင်းမှာအားနေတဲ့တင်မစုံကွက်ကြောသားတွေရှိရင်ဖြစ်နိုင်ပွဲကိစ္စတွေတချို့ရှိပါတယ်တင်မှာဖြစ်ကောင်းဖြစ်နိုင်တာတွေကတင်ချောင်းဆိုရင်နှာချင်းရင်ဝန်ပင့်ရင်ရီမောရင်ဒါမှမဟုတ်လက်ကျင်ကလုတ်တဲ့အခါမှာစီးထွက်မယ်လေမလဲအောင်ချုပ်ထိန်ထားနိုင်မှာမဟုတ်ဘူးစီးဒါမှမဟုတ်ဝန်သွားဖို့ပြင်းပြပြီးအရေးတကြီးသွားလို့စိတ်ဖြစ်လိမ့်မယ်တင်စီးအိမ်တအိမ်ဒါမှမဟုတ်ဝန်ကိုကောင်းကောင်းထိန်ခံပေးနိုင်မှာမဟုတ်ပါဘူးတင်မစုံကိုအင်ကအစိပ်ပိုင်းရှော့ချမှုထိန်ခံပေးနိုင်မှုမကောင်းရင်တင်တင်ပစုံကိုအင်ကအစိပ်ပိုင်းတစ်ခုဒါမှမဟုတ်တစ်ခုထက်မကတင့်တိန်လမ်းကြောင်းထက်ကိုညွတ်ကြလာနိုင်ပွဲရှိပါတယ်ဒါကိုတင်ပစုံကိုအင်ကအစိပ်ပိုင်းရှော့ချမှုလို့ခေါ်ပါတယ်ရှော့ချမှုကဖြီးယိုးဖြစ်စဉ်ပါဩစတြေးလျမှာအမျိုးသမီး10ယောက်မှ1ယောက်လောက်ဖြစ်တတ်ပါတယ်အမျိုးသမီးတွေဟာတိန်လမ်းကြောင်းထက်မှာလေးလံနေတယ်ဒါမှမဟုတ်စူထွက်နေတယ်ဒါမှမဟုတ်ဒရွတ်တိုက်ဆွဲနေတယ်လို့ခံစားရပါတယ်တကယ်လို့ဒီယောဂလက္ခဏာတွေကဒုက္ခပေးနေရင်အမျိုးသမီး9ယောက်မှ1ယောက်ဟာသူတို့သက်တမ်းတစ်လျှောက်မှာခွဲစိတ်ကုသဖို့လူကောင်းလိုပါလိမ့်မယ်။လိမ်ပိုင်းဆိုင်ရာပြဿနာခက်ခဲများတင့်မှာလိမ်ပိုင်းဆိုင်ရာပြဿနာခက်ခဲတွေလည်းဖြစ်နိုင်ပွဲရှိပါတယ်။မိဖွားပြီးနောက်တင်ဟာတိတ်ပင်ပန်းနေပြီးခလေးနဲ့အလုရှုပ်နေပါလိမ့်မယ်။တအိမ်လမ်းကြောင်းကနေမိဖွားရင်တအိမ်လမ်းကြောင်းအနီးတစ်ဝိုက်အားလျော့နေစီပါတယ်။တအိမ်လမ်းကြောင်းမှာခံစားမှုလျော့နေနိုင်ပွဲရှိပါတယ်။တအိမ်လမ်းကြောင်းဆိုင်ရာစုပ်ပြဲမှုတွေနဲ့ဒဏ်ပြစ်မှုဟာလာပေါင်းများစွာအတွက်နာကျင်နေစေနိုင်ပါတယ်ခလေးနိုးတိုက်နေတဲ့အခါမှာဟော်မုန်းဓာတ်တွေကတိုင်လန်းချောင်းကိုခြောက်သွေ့စေနိုင်ပါတယ်ဓာတ်တွေကပြဿနာတွေကိုပူတိုးလာနိုင်စေပါတယ်ဒီကိစ္စတွေကဒုက္ခပေးနေရင်ဒီအကြောင်းတွေကိုကျန်းမာရေးပညာရှင်နဲ့ဆွေးနွေးတိုင်ပင်ပါကျွန်ုပ်မှာစီးအိမ်နဲ့ဝန်းပိုင်းဆိုင်ရာဒုက္ခဖြစ်နိုင်ပွဲရှိသလားတချို့မျိုးသမီးတွေဟာတခြားသူတွေထက်ဆိုင်ရင်စီးနဲ့ဝန်းပိုင်းဆိုင်ရာဒုက္ခတွေပိုပြီးရှိနိုင်ပုံတွေ့ရပါတယ်အင်မတန်လွယ်လွယ်ကူကူမိဖွားခဲ့ကြတဲ့အမျိုးသမီးတွေတောင်ဒုက္ခတွေရှိနိုင်ပါတယ်ဘယ်အမျိုးသမီးတွေမှဒုက္ခတွေဖြစ်နိုင်ွယ်ရှိတာကိုကျွန်တော်တို့တတ်အမပြောနိုင်ပါဘူးအမျိုးသမီးတဦးစီမှာကိုယ်ဝန်မတည်မီ irritable bowel syndrome မအီမတာဖြစ်စေတဲ့ဝန်းပိုင်းဆိုင်ရာယောဂလက္ခဏာစုလိုမျိုးဒါမှမဟုတ်အလုတ်လုံလွန်းနေတဲ့စီးအိမ်လိုခွန်နိုင်တဲ့စီးသွားဖို့အရေးတကြီးလိုအပ်တာမျိုးစီးရင်ဒါမှမဟုတ်ဝန်းပိုင်းဆိုင်ရာဒုက္ခတွေရှိရင်ဓာတ်တွေကမိဖွားပြီးနောက်ပိုင်းပူဆိုးလာနိုင်ွယ်ရှိပါတယ်။အမျိုးသမီးတွေမှာမိဖွားပြီးနောက်ပိုင်းစီးဒါမှမဟုတ်ဝန်းဆိုင်ရာပြဿနာအစ်စ်တွေလည်းဖြစ်နိုင်ပါတယ်။ဝန်းချုပ်ရင်ချောင်းဆိုးရင်ဝါလွန်းရင်အခြေအနေတွေကိုပူဆိုးစေနိုင်ပါတယ်။အပါတွေလိုမျိုးမိဖွားခြင်းနဲ့ပတ်သက်ရအကြောင်းကိစ္စတချို့တွေမှာစီးနဲ့ဝန်းဆိုင်ရာဒုက္ခတွေကိုပိုဖြစ်စေနိုင်ွယ်ရှိပါတယ်။တင့်ရဲ့ပထမကလေးထွားတဲ့ကလေးတားဖွားချိန်ပိုင်းလာတဲ့အချိန်ကာလရဲ့ဒုတိယဆင်ဟာကြာမြင့်သွားရင်တားမွေးလမ်းကြောင်းကတစ်စိမ့်ခက်ခက်ခဲခဲမွေးပြီးတဲ့နောက်ပိုင်းညှက်ပြီးချုပ်ရရင်တင့်တိန်လမ်းကြောင်းတစ်ဝိုက်ဆုပ်ပြဲတာကြီးမားပြီးချိုယိုးတွေရှိရင်ကလေးကိုဝန်းဆွဲလေဆုပ်အဆောင်အကူကြီးနဲ့မွေးထုတ်ခဲ့ရရင်ဆရာဝန်ကဝန်းဆွဲညှက်သုံးခဲ့ရရင်တို့ဖြစ်ပါတယ်ကျွန်ုပ်ဘိုက်ခွဲမွေးရရင်ကိုဘိုက်ခွဲမွေးဖို့ရွေးချယ်ရင်ဒီပြဿနာတွေကိုရှောင်ကွင်းဖို့ဤတနည်းဖြစ်မယ်လို့ထင်ရပေမဲ့ထင်သလောက်မလွယ်ပါဘူးဘိုက်ခွဲမွေးရင်ပြင်းထန်ဆိုးရွားတဲ့စီးချုပ်ထိန်မှုပြဿနာတွေဖြစ်ပေါ်လာလိမ့်မယ်အလားအလာကိုပထမကလေးမှဆိုရင်ဆယ်ရာခိုင်နှုန်းမှ15ရာခိုင်နှုန်းအထိညွန်နေစီကောင်းညွန်နေစီနိုင်ပေမဲ့တတိယအခေါက်ဘိုက်ခွဲမွေးတဲ့အခါမှာအကျိုးလုံးဝမရှိနိုင်တော့ပါဘူးဘိုက်ခွဲမွေးရင်ခွဲမွေးခြင်းနဲ့သက်ဆိုင်တဲ့အန္တရာယ်တသက်တွေရှိပါတယ်ဒီနီးနဲ့မွေးတဲ့ကလေးတွေဟာမွေးဖွားချိန်မှာအသက်ရှူခြင်းဆိုင်ရာပြဿနာတွေပိုပြီးရှိနိုင်တယ်လို့မိခင်အတွက်လည်းပိုပြီးအန္တရာယ်ရှိနိုင်ပါတယ်။ဘိုက်ခွဲမွေးလို့ဖြစ်လာတဲ့ဒဏ်ရာဒဏ်ချက်တွေဟာအနာဂတ်မှာလိုအပ်လာရင်တပ်ပစုံကိုခွဲစစ်ကူတာဖို့ပိုပြီးခက်ခဲစင်နေပါတယ်။ဒီအတွက်ကြောင့်ပြဿနာတစ်ခုကိုနောက်တစ်ခုနဲ့အစားထိုးသလိုဖြစ်သွားနိုင်ပါတယ်။အချိန်အများစုမှာတားမွေးလမ်းကြောင်းကနေကလေးမွေးတာဟာစီစဉ်ထားတဲ့အတိုင်းပဲဖြစ်လာလေရှိပြီးမိဘတွေအတွက်ကြည်နူးစရာအဖြစ်အပျက်တစ်ခုပါဖြစ်နိုင်ရင်တော့ဒါကအကောင်းဆုံးမွေးဖွားနည်းပါပဲဒါပေမဲ့ပြဿနာတွေကဖြစ်နိုင်တော့မှာ မီးဖွားကိုက်တင်မစုံကွက်ထိခတ်ပျက်စီးမှုမဖြစ်အောင်ဘယ်လိုရှောင်ရှားရမှာကိုကျွန်တော်တို့လေ့လာနေစေဖြစ်ပါတယ်လောလောဆယ်မှာတော့ကိုဝင်ဆောင်ရာနဲ့မီးဖွားရမှာအန္တရာယ်မျိုးစုံရှိတဲ့အ ਨੇ အကောင်းဆုံးအခြေအနေဖြစ်အောင်ရယူဖို့ပါပဲသင်နဲ့သင်ကျင်ပေါ်ကျင်ဘက်တို့ဟာဒီအန္တရာယ်တွေအကြောင်းစဉ်းစားထားဖို့လိုပါတယ်သင်ဟာသင်ရဲ့မီးဖွားခြင်းဆိုင်ရာပြုစုဆောင်ရှောက်ရေးအတတ်ပညာရှင်နဲ့ဆွေးနွေးဖို့လိုအပ်ပါတယ်ကျွန်ုပ်ရဲ့တင်မစုံခွက်ကြွက်သားတွေကဘာတွေလုပ်ပြီးသလဲတင်မစုံခွက်ရဲ့ပုံကိုကြည့်ပါတင်မစုံခွက်ကြွက်သားတွေမှာလုပ်ငန်းတာဝန်တချို့ရှိပြီးအောက်ပါတွေကိုအထောက်အကူပြုပါတယ်စီအင်ကိုပင့်တည်ပေးပါတယ်။တအိမ်လမ်းကြောင်းနဲ့စအိုဝနော်ဖေးပေါက်လမ်းကြောင်းပတ်လေကိုညှိပေးပါတယ်။စီအင်တအိမ်နဲ့ဦးသိန်းဦးမတို့ကိုသူတို့ရဲ့ပုံမှန်နေရာမှာနေနေစီဖို့ထိမ့်ပေးပါတယ်။အားနေနေတဲ့တင်မစုံခွက်ကျွသားတွေနဲ့ပတ်သက်ပြီးကျွန်ုပ်ဘာလုပ်နိုင်သလဲ။ခလေးမွေးတဲ့အတွက်တင့်တင်မစုံခွက်ကျွသားတွေဟာစန့်ကျဲသွားနိုင်ပွဲရှိပါတယ်။မိဖွားပြီးနောက်ပထမပတ်တွေမှာအောက်ကိုဖိချပေးတဲ့ဘယ်လှုပ်ရှားမှုမျိုးမဆိုတင်မစုံခွက်ကြွသားတွေကိုထပ်ပြီးဆန့်ကျဲသွားစေနိုင်ပါတယ်။သင်ရဲ့တင်မစုံခွက်ကြွသားတွေအပေါ်ဖိချမှုမရှိဖို့ရှောင်ရှားပါ။ဒါကကြွသားတွေကိုကာကွယ်ပေးပါလိမ့်မယ်။အပအကြံဉာဏ်တချို့ဟာသင်ကိုအထောက်အကူပြုဖို့ဖြစ်ပါတယ်။သင်တင်မစုံခွက်ကြွသားတွေကိုညှစ်ပင့်တင်ပြီးတောင့်ထားဖို့ကြိုးစားပါ။သင်နှာမချီခင်တိုင်း၊ချောင်းမဆိုးခင်တိုင်း၊နှာမညှင်းခင်တိုင်းဒါမှမဟုတ်တခုခုမမခင်တိုင်းသင်တင်မစုံခွက်ကြွသားတွေကိုတောင့်ခံထားနိုင်မှုဒါကိုလုပ်ပါဒါကိုအထာသုံးတာလို့ခေါ်ပါတယ်ချောင်းမဆိုးခင်တိုင်းဒါမှမဟုတ်နှာမချီခင်တိုင်းတင့်ချီတောက်နှစ်ခုစလုံးကိုကန့်လက်ပြချိတ်ပြီးခတ်တင်းတင်းညှစ်ထားပါလေးပင်နဲ့ဝန်တို့ဝန်ပိုးတွေကိုသူများနဲ့အတူမပါတင်ဝန်သွားတဲ့အခါမှာအားဆိုင်မညှစ်ပါနဲ့ခုံရတဲ့လေ့ကျင့်ခန်းမျိုးတွေကိုရှောင်ပါညအခါတစ်ချိန်စီးထသွားတာပုံမှန်ဖြစ်ပါတယ်တင့်တင်မစုံခွက်ကြွက်သားတွေကိုလေ့ကျင့်ခန်းလုပ်ပြီးအားပူရှိလာအောင်လုပ်ပါစီအင်ယောဂကူးစက်မှုနဲ့ပတ်သက်ပြီးအញ្ញံတောင်းပါနောက်ထပ်အချက်လက်တွေအတွက်လူတိုင်းအတွက်စီးသွားခြင်းဆိုင်ရာအလေ့ကျင့်ကောင်းများနဲ့အမျိုးသမီးများအတွက်တင်မစုံခွက်ကြွက်သားများလေ့ကျင့်ခန်းမှာကြည့်ပါအခြေအနေတွေတိုးတက်လာပါမလားစိတ်မပြတ်ပါနဲ့မိဖွားပြီးနောက်ပထမ6လအတွင်းမှာစီးနဲ့ဝန်းချုပ်ထိန်နိုင်မှုဟာသူ့အလိုအလျောက်ကောင်းလာနိုင်ပွဲရှိပါတယ်စီးနဲ့ဝန်းဆိုင်ရာပြဿနာတွေဟာဆူရလှတယ်လို့ထင်ရရင်တောင်မှတင်မစုံခွက်အသားမြင်တွေကြွက်သားတွေနဲ့အာယုံကြောတွေဟာအချိန်ကြာလာတာနဲ့အမျှပြန်ကောင်းလာနိုင်ပါတယ်ရေရှည်ကာလအတွက်တင်မစုံခွက်ကြွက်သားဆိုင်ရာပုံမှန်လေ့ကျင့်ခန်းလုပ်တာနဲ့တင့်လျော်မှန်ကန်တဲ့အကြံဉာဏ်တွေရယူခြင်းတို့ဟာအထောက်အကူဖြစ်ပါလိမ့်မယ်ကိုကိုကိုဂရုစိုက်ကြည့်ရှုဖို့မမေ့ပါနဲ့ဒီလိုအချိန်မျိုးမှာတင့်ကိုယ်ပိုင်လိုအပ်ချက်တွေကိုအရေးမထားမိပဲလက်ဟင်းနိုင်ဝင်လွယ်ပါတယ်6လကြာလို့မှအခြေအနေတွေကမတိုးတက်လာရင်အခုညီတောင်းပါတင့်ဆရာဝန်စီဝန်ထိန်းနိုင်မှုဆိုင်ရာပညာရှင်ဖီဇီယိုဒါမှမဟုတ်စီဝန်ထိန်းနိုင်မှုဆိုင်ရာသူနာပြုအကြံပေးနဲ့တွေ့ပါ